ဖြစ်ပါစေသောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါမယ်ရှင်။နောက်ပိုင်းမှာတော့သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့တေးလက်ဆောင်ဖြစ်နေဖြောပြပေးမှာဖြစ်ပါတယ်။အခုရင်အဦးဆုံး Messenger မှာစာတို့လေးတွေရေးပြီးတော့နှုတ်ဆက်လာကြတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေစာတို့လေးတွေကိုပြောပြပေးသွားခြင်းပါရယ်နော်။အောင်သစ်ဆိုတဲ့သောရရှင်ကအထူးပဲကျေးဇူးတင်ပါတယ် VOA တဲ့အားလုံးအစဉ်ထာဝရကျမ်းမာခြင်းဒုက္ခနဲ့ပြည့်စုံနိုင်ကြပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်တဲ့ကျေးဇူးအထူးတင်ပါတယ်မျိုးညွန့်အောင်ဆိုတဲ့သောရရှင်ကတော့အကျေးဇူးအထူးပါတခြင်းလေးထုတ်လွှင့်ပေးတာရေးပေးစာလေးဖွင့်ဖတ်ပေးတာရေးအတွက်ကျေးဇူးတင်ပါတယ်လို့ပြောလာတာပါဘဒိုအက်တော့ဆိုတဲ့သောရရှင်ကတော့ VOA အဖွဲ့သားတွေကိုရိုနာကပ်ဘေးဆုကနေလွတ်မြောက်ပါစေကြောင်းခုလိုဆုတောင်းချွေလာပါတယ
် VOA အဖွဲ့သားအားလုံးကျမ်းမာချမ်းသာပြီးကပေးစိုးကြီးကိုလည်းကောင်းမွန်စွာကြော်ဖြတ်နိုင်ကြပါစေ။တရားလုံးကိုရေဒီယိုတစ်လုံးသာရှိခဲ့တဲ့အချိန်ကလေးက VOU ကိုအားပေးလာတာပါ။အိမ်မှာနေရင်ကဘာနဲ့ပို့ပေးတဲ့ကျေးဇူးကလည်းနှစ်ပေါင်းမနည်းတော့ပါဘူး။အထူးကျေးဇူးတင်ရှိပါရစေ။နောက်လည်းအားပေးလည်ပါခင်ဗျာ
။တရားလုံးမှာရေဒီယိုတစ်လုံးပဲရှိခဲ့တဲ့အချိန်ကနားထောင်လာခဲ့တဲ့ဒီသောရရှင်ပထိုးအဲ့တော့အခုတော့လေကျမတို့စီကို Facebook Messenger ခင်မင်းကြီးပညာသုံးပြီးတော့စာရေးပြီးတော့ကျေးဇူးတင်ကြောင်းပြောလာတာပါ။နောက်လည်းအားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါရစေနော်။ကျမရွှင်လန်းပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်။နာမည်မဖော်ပြပါနဲ့ဆိုပြီးတော့တလောကပဲစာတစ်စောင်ရေးလာသေးတဲ့ထိုင်းကတော်ရရှင်ကတော့မင်္ဂလာပါ VOA ဝိုင်းတော်သားများကျမ်းမာကြပါစေတဲ့။ကျွန်တော်အစိုးရစီပန်ကြားတာလေးကိုဖတ်ပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။အင်ကိုတော့မပြန်ရသေးပါဘူး။ဘန်ကောက်မှာပဲအလုံးလုံးနေတော့မှတဲ့။မြန်မာပြည်တထုံမြို့ဘင်းလိုရက်ခွက်မယန်းချောင်အလဲပိုင်းမှာနေထိုင်တဲ့အဖေဦးအောင်ဝင်းနေကောင်းရည်လားတဲ့။အဖေနေကောင်းအောင်နေပါတော့ပတ်ဆံမပို့ပေးနိုင်တဲ့အတွက်စိတ်မကောင်းပါဘူးအမေကိုလည်းတိတ်ပြီးတော့တတိရပါတယ်တအားမိသားစုစားခဲ့တဲ့ထမင်းဝိုင်းလေးကိုတတိရလို့ပါတယ်အဝေးရောက်သားဘန်ကောက်မှာအလုံးလုံးနေတဲ့သားဖြစ်သူအဖေဦးအောင်ဝင်းစီကိုစားရေးလာတာဖြစ်ပါတယ်ဒန်ရီဒမ်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာကိုရိုနာကပ်ဘေးဆိုအနေနဲ့ရှိနေသေးချိန်မှာစီကံကန့်သက်ချက်တချို့ရှော့ပေါ်ပေးလိုက်တာဖြစ်တင်ပါရဲ့လားဆိုပြီးအခုလိုမျိုးစားရေးပြီးတော့စိုးရင်ကြောင်းပြောလာတာပါ
VOE ကဘာတစ်ခုလုံးမှာကိုရိုနာဗိုင်းရပ်စ်ဖြစ်နေချိန်မှာမြန်မာပြည်ကကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကခီးသွွာလာခြင်းကန့်သတ်မှုတွေနဲ့ထိန်းချုပ်မှုစီမံစည်းကမ်းတွေရှော့ပေါ်လိုက်တာကရောဂါကိုစိန်ခေါ်သလိုဖိတ်ခေါ်သလိုများဖြစ်နေမလားလို့တွေးမိပါတယ်။ကျွန်တော်တွေ့ကြုံရမြန်မာပြည်ကလေရင်လိုင်းကားအခြားဒီခီးသွွာလာမှုတွေမှာအလွန်လုံခြုံမှုမဲ့စွာနဲ့ပြည်သူတွေသွာလာနေတာတွေ့မြင်ရလို့ပါ။နောက်တစ်ခုကဒီတရုတ်နိုင်ငံသားအများအပြားလေရင်ခီးစီတွေမှာတွေ့မြင်နေရလို့ပို့ပြီးတော့စိတ်ပူမိပါတယ်။လူမျိုးခွဲခြားတာတော့မဟုတ်ပါဘူး။ဒီသားဆင်ញံဘူးရွေချက်အနေနဲ့ပြောပြရတာဖြစ်ပါတယ်ကျေးဇူးပါဗျာ
ဟုတ်ကဲ့အခုလိုမျိုးကန့်တတ်ချက်တချို့ပြန်ပြီးဖွင့်လိုက်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံဘေးရနေကင်းမာရဲ့လားဆိုပြီးဒီသောရရှင်စိုးရိမ်စိမ်းနဲ့လှမ်းပြီးမေးလာတာဖြစ်ပါတယ်ရှင်ကိုရိုနာကပ်ဘေးဆိုလို့ဒီကိုရိုနာကပ်ဘေးကြားရောက်နေတဲ့အတွက်ကြောင့်မလို့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေလည်းတော်တော်လေးကိုဒုက္ခကြုံကြရပါတယ်အထူးသဖြင့်ဒီအိန္ဒိယနိုင်ငံတွေမှာတွားရောက်ပြီးအလုံးလုံးကိုင်နေကြတဲ့ဒီထဲမှာတိတိကျကျပြောရမယ်ဆိုတော့စာရွက်စာတမ်းမရှိဘဲနဲ့တရားဝင်တွားရောက်နေထိုင်ပြီးတော့အလုံးလောက်ကင်နေကြတဲ့မြန်မာနိုင်ငံသားတွေအတော်လေးကိုဒုက္ခကြုံနေရတာပါသူတို့မှာစာရွက်စာတမ်းမရှိတဲ့အတွက်ကြောင့်မလို့အလုံးအာမခံလည်းမရှိသလိုအလုပ်တွေမရှိတဲ့အတွက်ကြောင့်မလို့နေစရာစားစရာလုံးဝမရှိဘဲနဲ့အဲ့မှာပြိမ့်ပြီးတော့ဒုက္ခရောက်နေကြတာဖြစ်ပါတယ်ဒီထဲမှာမလေးရှားနိုင်ငံကပဲအဆိုးဆုံးများဖြစ်နေသလားမလေးရှားကသောရရှင်နေစဉ်လို့ဗီဒီယိုကိုစာရေးပြီးတော့သူတို့ဒုက္ခတွေကိုရင်းဖွင့်လာတာပါအဲ့ထက်ကတချို့စာတွေကိုကျွန်မဝင်မြပေးချင်ပါတယ်စာရေးအားလုံးကရေးသူတွေမတူပေမဲ့လည်းသူတို့ရဲ့ပြောဆိုပြောဟန်နေတဲ့သူတို့ရဲ့ဒီဒုက္ခရောက်နေကြောင်းရင်းဖွင့်လာတဲ့လေတံတွေကထပ်တူကြနေလို့အတော်စိတ်မကောင်းဖြစ်စရာကောင်းပါရဲ့နော်ကိုခိုင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါတဲ့မင်္ဂလာပါလို့တော့သူကနှုတ်ခွန်းဆက်လာပါသေးတယ်။ကျွန်တော်ကတော့မလေးရှားနိုင်ငံကဂျိုးမျိုးမှာနေထိုင်အလုပ်လုပ်ကင်နေတဲ့ကိုထိတ်ဖြစ်ပါတယ်တဲ့။ဒါကတော့သူကဗမာလိုရေးလာတဲ့အတိုင်းအဲ့ဒီမျိုးနာမည်ကိုကျွန်မအတန်ထွက်လိုက်တာဖြစ်ပါတယ်နော်။ဒီသောရရှင်က
အခုလက်ရှိမလေးရှားနိုင်ငံမှာကျွန်တော်တို့တရားမဝင်လာရောက်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေဟာကိုဗစ် -19 ရောဂါကြောင့်အလုပ်လုပ်ကင်ခွင့်မရရှိကြတော့ပါဘူး။မလေးရှားအစိုးရကလည်း over stay သမားတွေကိုလုံးလုံးကန်ခွင့်မပေးရဘူးလို့ကြေညာထားတဲ့အတွက်ကြောင့်လေတတိတွေကမောင်းထုတ်နေစရာအခန်းတွေလည်းမပေးတော့ပါဘူးတချို့ဆိုရင်လမ်းဘေးမှာနေထိုင်နေရတဲ့အခြေအနေကိုရောက်နေပါပြီအစားအသင့်ရဲ့အနေအရင်ဖြစ်နေကြရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံနဲ့မြန်မာအစိုးရအနေနဲ့အခုလက်ရှိအချိန်ထိဘာအကူအညီမှပေးတာမရှိသေးပါဘူးဒါကြောင့်ကျွန်တော်တို့တရားမဝင်အလို့သမားတွေကိုအကူအညီပေးစေလိုပါကြောင်းမြန်မာနိုင်ငံအစိုးရကို VOA ကနေတဆင့် တင်ပြပေးဖို့အကူအညီတောင်းခံအပ်ပါတယ်ခင်ဗျာ
မလေးရှားမှာဒီနေထိုင်ခွင့်ကိုရပ်ကျော်ပြီးတော့နေထိုင်တဲ့ overstay တွေဒုက္ခတော်တော်ရောက်နေပါတယ်ဆိုပြီးတော့ဒီတော်ရရှင်ကတရားမဝင်အလုပ်သမားတွေဖြစ်နေပေမဲ့မြန်မာအစိုးရအနေနဲ့မြန်မာနိုင်ငံသားတွေမလို့အကူအညီပေးစေချင်ပါတယ်ဆိုပြီးတော့အကူအညီတောင်းလာတာဖြစ်ပါတယ်ဒီမလေးရှားကပဲနောက်ထပ်တော်ရရှင်တယောက်ဖြစ်တဲ့စောစောလင်းဦးဆိုတဲ့တော်ရရှင်ကလည်
းဒီနေ့မလေးရှားမှာ COVID-19 ကြောင့်ကျွန်တော်မြန်မာလူမျိုးတွေဒုက္ခတွေရင်ဆိုင်နေရပါတယ်တကယ်ကိုအခက်အခဲဖြစ်နေတဲ့သူတွေအများကြီးပါကျမကြီးကြည့်မလားစာဝတ်နေရေးကြည့်မလားနေရာအတွက်ကြည့်မလားတကယ်အခက်အခဲဖြစ်နေရပါတယ်အလုပ်ကလည်းပိတ်ထားကြတော့အလုပ်မလုပ်ရတော့ပဲဒီတိုင်းပဲအလုပ်လက်မဲ့ဖြစ်နေပါတယ်အခုတော်ဒုက္ခရောက်နေပါတယ်ပြန်ဖို့ကလည်းပြန်မရညီမတန်ယုံကလည်းအာခိုမရခေါ်မထူးအောင်မထူးဖြစ်နေပါတယ်ဒါကြောင့်မလေးရှားမှာဒုက္ခရင်နဲ့ပိတ်မိနေတဲ့မြန်မာလူမျိုးတွေကိုပြန်ခေါ်ပေးဖို့အစိုးရအနေနဲ့အကူအညီဆောင်ရွက်ပေးစေချင်ပါတယ်အတော်အခက်အခဲဖြစ်နေလို့ပါအကူအညီလိုအပ်တဲ့အတွက်နိုင်ငံတော်သမားကြီးစီကိုမလေးရှားမှာရှိတဲ့သူတွေရဲ့အခက်အခဲကိုသိရအောင်တင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်သမရာကြီးအနေနဲ့ဒီမလေးရှားမှာရောက်နေတဲ့သရရှင်တွေရဲ့အခက်အခဲကိုသိရှိနားလည်နိုင်ဖို့ပါဆိုပြီးတော့ဒီသရရှင်က VOA ကတဆင့်အရင်ဖွင့်လာပါတယ်ရှင်စန်သီရီမွန်ဆိုတဲ့ညီမကတော့စာတူတူလေးရေးပြီးတော့ပြောလာတာပါ Messenger ကနေပြီးတော့တရင်မှာစင်ညာပြီးတော့ပြောပြပါအောင်နဲ့ overstay တွေအရင်ဒုက္ခရောက်နေပြီးတော့အကူအညီတွေလိုအပ်နေပါတယ်မလေးရှားမှာရောက်နေတဲ့ overstay တွေကိုစားအကူအညီတောင်းပြရစီရှင်တဲ့သူကခက်တူတူပဲရေးလာတာပါဒီမှာနောက်ထပ်တော်ရရှင်ညီမငယ်တယောက်ကတော့သူကတော့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်စီကိုတိုက်ရိုက်သူရင်းညွှန်းပြီးတော့စာရေးပြီးတော့အခုလိုမျိုးအကူအညီတောင်းခံလာပါတယ
်အမေစုရှင်မလေးရှားမှာရောက်ရှိနေတဲ့သူများအားလုံးရဲ့ကိုယ်စားတောင်းဆိုပါရစေလားရှင်။အခုမလေးနိုင်ငံမှာရှိတဲ့ overstay တွေအားလုံးအလုံးမရှိတာတုံးလာတဲ့ရောက်နေပါပြီ။တတိတွေကလည်းအလုံးမပေးကြတော့ပါဘူး။အိမ်ရှင်တွေကလည်းအိမ်ပေါ်ကနေနှင်ချနေပါပြီ။လမ်းဘေးကိုရောက်တဲ့သူတွေတရားအောင်မှနေရတဲ့သူတွေအများများနေပါပြီ။စားစရာလည်းခက်ခဲရှိနေကြပါတယ်။ပရိဒါအဖွဲ့တွေရှိပေမဲ့လည်းလမ်းက block check တွေကြောင့်နေရာအနှက်အကူအညီတွေမရကြပါဘူး။တအားလည်းအဖမ်းခံနေကြရပါတယ်။တချို့ဆိုရင်နေစရာစားစရာအခက်ခဲကြောင့်ရဲစခန်းထိသွားပြီးတော့ဖမ်းခံနေကြရပါတယ်။ဒါကြောင့်အမေကူညီမှသာရနိုင်မှာမို့အမေကူညီပေးပါနော်
။စားစရာမရှိလို့ရဲစီမှာတော့မှတမင်တကာသွားပြီးတော့အဖမ်းခံနေကြပါတယ်တဲ့။အမေကူညီမှရမှာမလို့ကူညီပေးပါတဲ့အာဂုတကြီးနဲ့ပြောလာတာပါ။ဖြိုးချော်ဆိုတဲ့သောရရှင်ကလည်းဒီမှာကျွန်မဖြတ်ပြောရမယ်ဆိုတော့ဒီစာတွေကဒီသောရရှင်ရဲ့ခလုံးရဲ့ဒုက္ခတွေကတူတူပဲမလို့စာတွေကစင်တူရုံးမဆိုသလိုရှိပါတယ်။ဒါပေမဲ့သူတို့ခံစားနေရတဲ့ဒုက္ခတွေကလည်းတူလို့ပါဒါပေမဲ့လည်းဒီသောရရှင်တွေရဲ့စာတွေကိုထပ်တူနေပါရေးလာကြတဲ့သောရရှင်တွေစာတွေအများကြီးမလို့ကျွန်မတချို့ကိုပဲကောင်းထုတ်ပြီးတော့ဖော်ပြပါရရင်နော်သောရရှင်ဖိုးကျော်က
ကျွန်တော်တို့မလေးရှားရောက်အထောက်ထားမဲ့ရှေ့ပြောင်းလူသမားတွေမလေးရှားမှာပြိမိနေတာ3လကျော်ပါပြီရက်ကြလာဒီနေ့အများအစားအသောက်အနေနဲ့အရန်ခက်ခဲနေကြရပါတယ်အလို့အကံမရှိတာကြောင့်အိမ်လာစာမပေးနိုင်ဒီလိုနဲ့နေစရာတော့မရှိကြတော့ပါဘူးစိတ်ပြည့်ရကြဆင်းမှုကအစအကျတဲ့မျိုးစုံနဲ့ရင်ဆိုင်နေရတာပါမြန်မာတန်ယုံကိုအကူအညီတောင်းပေးမယ်လေ။ဘာအကူအညီမှမရပါဘူး။မြန်မာပြည်ကိုပြန်ဖို့ကလမ်းတွေအားလုံးနဲ့ပိတ်ထားလို့ပြန်လို့လည်းမရဘူးလေ။ထိုင်း၊စင်ကာပူ၊ကိုရီးယား၊တရုတ်ဒီလိုတခြားနိုင်ငံတွေကလူတွေကိုပဲခေါ်ပေးနေတာကြားရပါတယ်။မလေးရှားကလူတွေကိုတော့ဒီကနေ့ထိဘာအစီအစဉ်မှလုပ်မပေးသေးပါဘူး။အခုဆိုရင်လူဖြစ်နေတာ3လကျော်ကြာခဲ့ပါပြီ။ကျွန်တော်တို့မလေးရှားရောက်အထောက်အထားနဲ့ရှေ့ပြောင်းအလုပ်သမားတွေအမိမြေပြန်နိုင်ရေးနိုင်ငံတော်ဆွေးနွေးအနေနဲ့စီစဉ်ပေးပါလို့အထူးပဲမေတ္တာရက်ခံပန်ကြားအပ်ပါတယ်ခင်ဗျာ။
သူကလည်းအထောက်ထားမဲ့ရွှေပြောင်းလို့သမားတွေဒုက္ခအများကြီးရောက်နေရပါတယ်။အလုံးမရလို့အိမ်သားစာလည်းမပေးနိုင်နေစရာမရှိစိတ်တရေးရာကြာဆင်းမှုတွေနဲ့လည်းကြုံနေရပါတယ်တဲ့။တခြားနိုင်ငံသားတွေကိုကူညီနေတာတွေ့လို့မလေးရှားကဒုက္ခရောက်နေတဲ့မြန်မာအလုံးသမားတွေကိုလည်းကူညီပါအောင်ဆိုပြီးတော့သူသတ်နာခံလာတာဖြစ်ပါတယ်။ဒါကတော့ COVID-19 ကပ်ဘေးရောဂါဆိုကြောင်းနိုင်ငံတကာမှာရောက်ရှိနေတဲ့ဒုက္ခရောက်နေတဲ့မြန်မာတွေထဲမှာမလေးရှားမှာတရားမဝင်တောင်းတင်နေထိုင်နေတဲ့မြန်မာရွှေ့ပြောင်းလူသားတွေစီကအကူအညီတောင်းခံလာတဲ့စာတွေဖြစ်ပါတယ်ရှင်။သူတို့မျှော်လင့်နေတယ်လို့ပဲတခြားနိုင်ငံတွေလည်းအကူအညီပေးနေတာမလို့မလေးရှားကလည်းတကယ်တမ်းကျတော့အစိုးရကပြန်ပြီးတော့ခေါ်ဆောင်မှုတွေလုပ်နေပါတယ်။ဒါပေမဲ့ဒီလိုစာရွက်စာတမ်းမရှိဘဲနဲ့ဟိုမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေလည်းအများကြီးမလို့အဲ့လိုလူမျိုးတွေရဲ့ဒီကံကြမ္မာကအခုလိုတော်တော်လေးကိုဆိုးဆိုးရွားရွားအခြေအနေနဲ့ကြုံတွေ့နေရပြီးတော့သူတို့ဘလို့အခြေအနေကိုဆက်ပြီးရင်ဆိုင်ကြော်ဖြတ်ရအောင်မယ်။ဒီကိစ္စကိုမြန်မာအစိုးရသိရှိပြီးတော့ကင်တွယ်ပေးမှလားဆိုတာကတော့မသိကြတဲ့အနေအထားဖြစ်နေပါတယ်။သရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။မြန်မာတချစ်တော်ရရှင်တွေအတွက်မြန်မာတချစ်လေးတပုံနဲ့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားချင်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတီလက်ဆောင်ကဏ္ဍမှာလေးတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှကြိုးစွနေပါရှင်။သောဆင်းကမြန်မာတချင်းလေးတို့နဲ့ဖြော်ပြပေးကြပါရစေ။ဒီတချင်းလေးကတချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်။ဒါပေမဲ့အခုကျမှနားထောင်နေသူတွေအတွက်လည်းတချင်းတက်လို့ပြောလို့ရတဲ့တချင်းဖြစ်ပါတယ်။ဝိုင်းစုခိုင်တဲ့တည်ဆူထားတဲ့အချစ်နဲ့လွမ်းဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်မြစ်တာတွေလည်းဆောင်ပေးကြပါမယ်။ဒီတချင်းလေးကတော့ကွဲလွန်သူတင်းရစရာကြီးစောပွဲမှုရေးဆက်ခဲ့တဲ့တချင်းဖြစ်ပြီးတော့1989ခုနှစ်တုန်းကမေခလာစီဆူထားတဲ့တချင်းလေးဖြစ်ပါတယ်။မေခလာရဲ့အန်ယောအန်ယောဆိုတဲ့တေးစီးရီးမှာပါဝင်တဲ့တချင်းဖြစ်ပြီးတော့အဲ့တော့ငါတော့ဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့တချင်းကောင်းစင်နဲ့မိခလာတီဆိုထားခဲ့တာဖြစ်ပါတယ်။ဝိုင်းစုခိုင်တင်ကတော့အချစ်နဲ့အလွမ်းဆိုပြီးတော့ပြန်ပြီးတော့တီဆိုထားပါတယ်เนาะ။အဲ့တော့အခုခေတ်ပုံစံနဲ့ပြန်ပြီးတော့တိခတ်ပြီးတော့တီဆိုထားတဲ့ဝိုင်းစုခိုင်တင်ရဲ့အချစ်နဲ့အလွမ်းဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်เนาะ။ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ပြည့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။